မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်စီစဉ်ကနေကိုကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီတာဝန်သက်တမ်းကုံဆုံးတော့မဲ့ Professor ရန်ဟီလီနဲ့ပတ်သက်လို့ပါ။အခုဒီ Miss ရန်ဟီလီကအခုဆိုလို့ရှိရင်ပြောမှဆိုလို့ရှိရင်သူ့ရဲ့နောက်ဆုံးအစီအစဉ်လာအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေပါပြီ။ Ranger ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့၊မနေ့ကလည်းတွေ့ဆုံတယ်၊ဒီနေ့လည်းတွေ့ဆုံတယ်လို့ကျွန်တော်သိရပါရစေ။လက်ရှိတော့မြန်မာနိုင်ငံလူခွေနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂအနေနဲ့အထူးကုသလေတွေကိုတောက်လျှောက်ခန့်လာတဲ့နေရာမှာအခုဒီတာဝန်ကုံဆုံးတော့မဲ့တောင်ကိုရီးယားနိုင်ငံသူ Professor ရန်ဟီလီဟာမြန်မာပြည်သူတွေကြားမှာတော့ပြောရရင်အတော်လေးအငင်းပွားစရာဖြစ်ခဲ့ပါတယ်။စစ်စွာလက်ထက်အရင်ကုလသမဂ္ဂလူခွင့်ကူစလီနဲ့ပတ်သက်ပြီးတော့မြန်မာလူထုရဲ့ထောက်ခံမှုတွေအတော်ရပြီမဲ့ဒီ Miss ရန်ဟီလီလက်ထက်မှာတော့သူ့ကိုကြိုးစားထောက်ခံသူရှိတယ်လို့ပဲမနှစ်သက်ပဲနဲ့ဝေဖန်ကန့်ကွက်မှုတွေလည်းအတော်လေးညံ့ခဲ့ပါတယ်။အထူးပြုတော့ဒီ Ranger ကြီးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရတားဆူရတဲ့ကြားမှာဆက်ဆံရေးကလည်းမပြေမပြစ်ဖြစ်ခဲ့ပါတယ်။ကျွန်တော်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့ Miss ရန်ဟီလီရဲ့လုပ်ငန်းတောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ပြန်သုံးသပ်ဆွေးနွေးပါပါအဓိကပေါင်းဆွေးနွေးပြီးဘူးကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့လူခွင်တက်ကြွလှူရှားသူဦးဆောင်သူလှူရှားသူဖြစ်ပါတယ် Equality မြန်မာကမှုဆောင်ညီတိုင်းမှုဦးအောင်မျိုးမင်းလေးလိုင်းပေါ်မှာရှိပါတယ်ခင်ဗျနောက်တူကတော့ဒီနိုင်ငံရေးဆောင်ပါးတွေတုံ့တက်ရေးသားနေတဲ့ NHK ကဒင်းစာဆရာကိုတီဟနှုတ်စလုံးလေးလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးကောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သရရှင်တွေရဲ့အမြင်တွေကိုလည်းကျွန်တော်တောင်းခံပါတယ်တော်စာရီတော်ရပါတယ် Facebook ကလည်းရပါတယ်အဲ့ဒီမှာအတော်လေးရုံရင်းကြမ်းတမ်းတဲ့အသုံးနှုန်းတွေပါတဲ့စာရီမှန်မှန်ကျွန်တော်တို့ပေးပါတယ်ဖတ်မှာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ဖတ်လို့ရသမျှတစ်ဖက်အမြင်ရှိသမျှကိုကျွန်တော်တို့ဖတ်သွားမှာဖြစ်ပါတယ်ခင်ဗျတော့ကျွန်တော်အရင်ဆုံးကောင်မျိုးမင်းနဲ့ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျကောင်မျိုးမင်းဒီ Miss Yahili ကပြောမှဆိုရင်တောင်းတတန်းကိုတော့မယ်သူနောက်ဆုံးအစီအစဉ်လာတင်တော့မယ်အဲ့တော့သူနဲ့ပတ်သက်လို့ impression ပေါ့နော်တူးကြကြသူအရင်ကုလသမဂ္ဂထူးကိုယ်စေနဲ့တန်းရှင်မှာဆိုရင်သူ့မှာထူးကြကြပြောစရာဗာများတွေ့ရပါလေကိုအောင်မျိုးမင်
းတူးကြကြကတော့ကျွန်တော်ဒီကုလသမဂ္ဂမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အထူးစိတ်ကြံစစ်ကြံရှိစတဲ့တူကလူရောင်ရောက်ဖြစ်နေရအရင်တော့ရှိခဲ့တဲ့ကျွန်တော်တို့ဒီမစ္စတာယူကိုတာတို့မစ္စတာလာလာတို့ပြီးတော့ဒီမစ္စတာပီနေရိုကျွန်တော်ကန်တနာအဲ့လေးရောက်ပြီးရမှာသူကတတိစစ်မှန်းမြောက်တူးဖြစ်တယ်ပထမအဦးဆုံးအမျိုးသမီးတယောက်ဖြစ်တယ်လို့ဒီဂျပန်ပြည်လို့ရှိရင်တော့ကျွန်တော်တို့အာရှနိုင်ငံကနေလာခဲ့တဲ့အထူးဆုံးတဲ့စစ်တေးရရှိပြီးကျွန်တော်ပြောနိုင်တယ်။သူရဲ့နောက်ဆက်တမိုင်းကြောင်းက Tyrex ဆိုတဲ့ကလေးခွေကိုပြီးတတ်ထားတော့ကျွန်တော်စစ်စကြီးမှာဒီမြန်မာနိုင်ငံတစ်ခုလုံးရဲ့လူခွေကြီးပေါင်းစုံကိုသူ့အနေနဲ့စုံစမ်းစစ်ဆေးဖို့အတွက်လုပ်နိုင်ပါမလား။ဒါကဒီကျေမှုမှာလည်းအာရှနိုင်ငံကနေစစ်ကိုပူးစားပေးတဲ့အတွက်ဒါကအမျိုးသမီးဖြစ်လို့ရှိရင်ပိုအဆင်ပြေမလားဆိုတဲ့ကျန်တဲ့ဒီပုံညာခါလိုက်လားဆိုပြီးတော့ဆက်ဆက်ပြီးအစိုးရကြီးတွေကျွန်တော်ပြေတယ်။ဒါပေမဲ့သူကသူ့ရဲ့တက်တန်းကာလဒီတက်တန်းကြီးတိုးခဲ့တဲ့ကာလတစ်ခုလုံးမှာတကယ်ကိုစုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့ဒီတက်တန်းကလုံးဝမရှိဘူး။သူ့ကိုယ်ချိုးဖောက်တဲ့ကဲလို့သူ့ဆွဲထားတဲ့ဒီကာလကိုကိုယ်ပွားရောက်ခဲ့တယ်။သူတော်ကိုတောင်းဆိုနေဒီကာလကလည်းတကယ်တမ်းသူ့ကိုယ်ချိုးဖောက်မှုအများဆုံးဖြစ်တဲ့ဒီကာလဖြစ်တယ်။နောက်တစ်ခုကသူကစဉ်းစားချက်ကတော့ဟိုကနော်ကိုတန်းယူမိကွန်းအဖွင့်လာပြောတယ်လို့ပဲကျန်သောလူခွေကြီးပုံစံစေးရာရှိကအဲ့တော့ဆစ်ဆိုးရရဲ့မဖြစ်တတ်တာခုပဲခံရတယ်ဒါပေမဲ့မစ္စယန်ဟီလီရဲ့ကိစ္စမှာရှားလို့ရှိတော့သူတက်လာတဲ့နောက်ပိုင်းမှာဒီကန်တနာဖြစ်တဲ့ဒီရက်ကတည်းကဒီခိုင်းကိစ္စတော်တော်ကြီးလူပြောများလာတယ်သူကအဲ့ဒီအကြောင်းကိုဆက်ပြီးလိုက်ရတဲ့ပြည်သူဖြစ်တယ်အဲ့တော့ဒီခိုင်းကိစ္စနဲ့ပတ်သက်ပြီးတော့သူ့ကိုဟိုသဘောမကျတော့ခဲ့တဲ့မှာဒီအစွန်ရောက်ဒီဘာသာရေးအခြေခံနဲ့ဘာဘာသာလူမျိုးသူတို့ရှိဗတ်နာမီတက်ပြီးတော့ဘုန်းတော်ကြီးရတယ်သူသူစေစေတိုင်းတိုင်းစေယူဖြစ်လာတယ်နောက်ကမျိုးချစ်နဲ့ဆိုပြီးတော့ပုဂ္ဂိုလ်ကျွေးကြတဲ့သူတွေကသူ့ကိုပို့ပြီးတော့မုန်းတိမှုတွေတိုက်ခိုက်ပြီးပုံများတဲ့အခြေအနေဒီမှာနိုင်ငံလက်ရှိရောင်းစားစစ်ကြီးဟိုဥဆောင်တဲ့အစိုးရလက်ထက်မှာသူ့ကိုဗီဇာတော့လုံးဝမထုတ်သေးတဲ့အခြေအနေဖြစ်တဲ့အတွက်သူ့ပုံမှာလက်ခံမှုကတော့ဒီပြီးခဲ့တဲ့လူခွေဆုံးသတ်တဲ့ရာရှိမှာသူကပုံပုံပြီးတော့အခက်အခဲများစွာပြုံရတယ်တိုက်ခိုက်မှုခံရပုံပြုံရတယ်နောက်ကသူ့ရဲ့ကာရက်တာအစသူ့ရဲ့အမျိုးသမီးဖြစ်မှုဝတ်စားစရာမှုစတဲ့အချက်တွေအစတာတွေကိုဒီဆိုရှယ်မီဒီယာမှာတစ်ဆင့်တိုက်ခိုက်ခံရတာအများဆုံးကျွန်တော်ပထမဆုံးသုံးသပ်မိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့ဒါနဲ့တစ်ဆက်တည်းမီဒီယာမေးချင်ပါတယ်ခုနကပြောမဆိုရင်သူ့ရှိမှရှိရဲ့ Mr. Kandana လက်ထက်မှာကစစ်တွေ့သွားတဲ့ခါမှာဆနားပြကန့်ကွက်တာတွေဂျုံခဲ့တယ် Miss Yang Yi လည်းလာသူဂျုံရတယ်ချိန်ချောက်တာတော့ခံခဲ့ရတယ်လို့သိရပါတယ်အပြောမဆိုတော့နောက်ပိုင်းမှာမြန်မာဆွေရကလည်းဗီဇာမပြီးတော့ဘူးဝင်ခွင့်မရတော့အဲ့တော့ဒီနောက်ပိုင်းမှာသူ့ရဲ့အစီအစဉ်သားတွေတော်များများကပတ်ဝန်းကျင်ကိုလှည့်ပတ်ပြီးတော့ပဲသွားပြီးသူစုနေရတယ်မြန်မာနိုင်ငံလူခွေချိုးဖောက်မှုနဲ့ပတ်သက်လို့ပေါ့အဲ့တော့သူ့အစီအစဉ်သားတွေကတကယ်တမ်း ဓာတ်ရိုက်ပြဿနာပြိပခဖြစ်တဲ့နေရာတွေကိုမတော်နိုင်တော့တဲ့တရားသူစင်ကန်သားတွေကဘယ်ဟိုညှိမှမှုမရှိဘူးလွတ်ဟိုမျက်မျှတမှုမရှိတော့ဘူးဆိုတဲ့ဝေဖန်တာတွေလည်းရှိပါတယ်အဲ့တော့သူထွက်ခဲ့တဲ့အစင်ကန်သားတွေပေါ်မှာတကယ်ပဲအဲ့လိုရှိနေလားကော်မြူနီယံအမြင်သိကြပါလဲသူက
တော့အရင်ဆုံးကသူဒီကိုလာပြီးတော့မြန်မာပြည်တွင်းဝင်လို့ရဖို့တဲ့လုပ်ဆောင်တဲ့နေရာမှာသူကဒီခိုက်တေးတာလည်းတော့ပါတယ်စင်ဒေတာဝန်တော်ကပြီးလို့ရှိရင်ကျွန်တော်တို့ဒီချမ်းပြည်ဒေတာတွေအကုန်လုံးပြီးသွားတယ်ဗျသွားပြီးတော့တွေးဆုံနိုင်တဲ့ဒီမျိုးကိုအကုန်လုံးအစိုးရဖွင့်ပြတဲ့ဒီအားလုံးကိုလည်းသူတွေးတယ်။ဒါအပြင်ဒီစနိုင်ငံလို့ရဲ့ဒီနတ်စင်တယ်လို့ရန်ကုန်မြို့မှာဆိုလို့ရှိရင်လူပိပိသားလုပ်နေတဲ့စီးရဲစင်တွေဖြစ်ပါတယ်။အဲ့တော့သူ့ရဲ့တာဝန်ကရနိုင်မယ့်သတင်းတွေကိုရအောင်ယူပြီးတော့ဒါကိုရပုတ်ကြီးရမယ်။ဒါနဲ့ပတ်သက်ပြီးတော့တက်တင်ထောက်ထားတယ်၊တက်ကသူ့ဒီရောက်ရှိနေတဲ့တခြားသောတိုင်ကြားမှုတွေကိုဝေဖန်သုံးသပ်ပြီးတော့သူ့ရဲ့အသိဉာဏ်နဲ့ရှင်းပြလို့ရမယ်တာဝန်ဖြစ်ပါတယ်။အဲ့တော့ဒီလိုမျိုးအရင်တော့ကွာတဲ့ခါမှာကျွန်တော်တို့ဟိုတွေ့ရှိရဲ့ဆက်ပေါ်ပါဘူးသူကသူကြီးရယ်နောက်တစ်ခါအခုကျတော့ဗီဇာပိတ်တဲ့ခါမှာတော့သူရဲ့တာဝန်တိုင်းငါတပင်းမရဘူးဆိုတော့ငြိမ်ပြီးလို့မငြိမ်နေပြီးတော့ဘာမှမကြီးပဲလုံးဝမတာဝန်မဟုတ်သူတာဝန်ကကြီးကိုကြီးရမယ်ဆိုတော့ဒီလူကိုကြီးကိစ္စကိုအမှန်တကယ်ချိုးဖောက်ခံရတဲ့လူတွေရှိတော့ဒီတာကိုသွားတာရှိပါတယ်ဒါကြောင့်မို့သူမန်မတ်တိတ်ဆွဲသွားတယ်ထိုင်းနေသွားတယ်ဒါကသူမှလုပ်တာမဟုတ်ပါဘူးဒီတော့ကျွန်တော်တို့ဒီဝင်ဝင်ရတဲ့မစ္စတာကန်တန်နာမစ္စတာပီနေရိုတို့ဖြစ်တော့ကလည်းဟိုဗန်ညာတော့တည်နေရရှိဖို့အတွက်ဒီတွင်မှလည်းပြည်သူလို့ထိုင်းနိုင်ငံမှာထိတိုက်တဲ့ဒုက္ခတွေနော်အကြောင်းပြုပြီးတော့ခပြေးသိမ်းဆောင်လာရတဲ့ဒီနိုင်ငံကြီးခိုးလို့ဒီဒုက္ခတွေသူလည်းတွေ့ရတဲ့အစီအမံရှိပါတယ်ဒါပေမဲ့ဒီလိုမျိုးသူတို့ကဘာပေါ်ပါမူတည်လဲဆိုတော့ပြောပြနေတဲ့ဂျင်းဟုတ်တယ်နဲ့ဖြစ်တဲ့အဖြစ်ဖြစ်နဲ့ခိုင်လုံမှုဒါနဲ့ပြတော့ကြိုးကြောင်းဆက်ရုံမျိုးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မှာဖြစ်တယ်အဲတော့ဒီမစ္စယာဟိလီယာတို့ညနေတိုင်းဒီပြက်ပြီးမဲ့ပြည်ပြအကုန်လုံးရေးနေတော့ကျွန်တော်မထင်ဘူးပြ။ဘာကြောင့်လဲဆိုလို့ရှိရင်သူ့ရဲ့ကျွမ်းကျင်မှုကြီးသူ့ရဲ့ဟိုရက်တည်မှုကြီးဒါကြောင့်မို့သူ့ကိုစုံစမ်းစစ်ဆေးရာရှိဆိုတာဝန်ပေးတာ။ဒါကဖြတ်တမ်းမှုကာလမှာတောက်လျှောက်သူ့ကြီးနဲ့ကိုရီးယားနိုင်ငံပြည်ရဲ့လူခွေဟိုဒီစုတော်မှာပြောရရှိထားရဲဆိုတော့လူခွေဘဝမူတည်ရရေးတယ်။ဒါနဲ့ပတ်သက်ပြီးတော့ဒါမျိုးကျွန်တော်တို့ပဲဟိုဒီလိုမျိုးပဲကျွန်တော်ယူဆပါတယ်။
ဟုတ်ကဲ့ခင်ဗျာကော်မြူမီလေးလိုက်ပေါ်ပါနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ဆွေးနွေးမယ်ပင်တိုင်းနေမယ်ကုတိဟဖိတ်ခေါ်ခြင်းပါလေကုတိဟကိုမဖိတ်ခေါ်ခင်မှာတချို့ကျွန်တော်ရထားတဲ့ပေးစာတချို့ကိုဖတ်ကြားခြင်းပါလေအရင်ဆုံးဥတင်ငွေသူပေးတာကတော့မစ္စယန်ဟီလီကကုလလူခွေကောင်စီရဲ့ခန့်ထားတဲ့ကုစလေဖြစ်တဲ့အတွက်တဲ့သူ့ရဲ့တာဝန်ကိုထမ်းတာပါအချိန်ကျလို့အချိန်ကစားတင်သွင်းတဲ့ခါမှာမြန်မာနိုင်ငံလူခွေနဲ့ပတ်သက်လို့အစိုးအကောင်တင်သွင်းရတဲ့သူပါတဲ့မြန်မာစုကကြိုက်တာဖြစ်စီမကြိုက်တာဖြစ်စီသူ့ရဲ့တွေးရှိချက်ကိုတင်သွင်းခြင်းလာဖြစ်ပါတယ်မှားတယ်မှန်တယ်ဆိုတာကတော့အများဆုံးဖျက်မှာပါတဲ့ကုလသမဂ္ဂထူးကုစလေကိုပေးမှုဝင်တဲ့အတွက်ဘာကျိုးရှိလဲဆိုတာစဉ်းစားမှာပါဒီနေ့ခေတ်ခါမြန်မာနိုင်ငံကပူးပေါင်းဆောင်ရွက်တာမလုပ်တာပဲအဖက်တင်ပါလေ IT နည်းပညာခေတ်မှာကဘာကြီးကရွာသားသားပဲရှိတယ်ဆိုတာနားလည်ဖို့လိုပါတယ်ဓာတ်ပုံတွေဗီဒီယိုဖိုင်တွေလူတင်မေးမြန်းမှုတွေကိုနည်းပညာနဲ့လုပ်နိုင်တယ်ဆိုတာသဘောပေါက်ဖို့လိုပါတယ်ဒီတော့မစ္စယန်ဟီလီနိုင်ငံတွင်းဝင်ရသည့်ဖြစ်စီမဝင်ရသည့်ဖြစ်စီမထူးပါဘူးတဲ့သူ့ရဲ့ယက်တိချက်ကတော့သူ့ရဲ့တာဝန်သူထမ်းဆောင်တာလို့ပဲမြင်ပါတယ်တဲ့ဒါဥတင်ငွေအမြင်ပါနောက်ထပ်တော့ရှင်တူဖြစ်တဲ့ပြမနာဖိုးကြီးသူ့ရဲ့အမြင်ကတော့မစ္စယန်ဟီလီဘက်ကကြည့်ရင်တော့လူခွင့်ရေးဖွဲ့စည်းကပါတယ်လွန်ခဲ့တဲ့စနေလောက်တုန်းကလူခွင့်ရေးဖွဲ့စည်းတွေကအခုချိန်လောက်ရောင်ဆိုးခြင်းမရှိပါဘူးတဲ့အင်အားကြီးနိုင်ငံတွေဖြစ်တဲ့တရုတ်ရုရှားမြောက်ကိုရီးယားအစရှိတဲ့နိုင်ငံတွေဘာဖြစ်ဖြစ်တိတ်လှုပ်ရှားရှားဖြစ်အောင်ပေါ့စီပေါ့စီမလုပ်ကြပါဘူးတဲ့အင်အားချိနေတဲ့နိုင်ငံကလေးတခုကြတော့မျက်နှာစာပြဿနာတွေဖြစ်အောင်အဟစ်ပြနေပါတယ်မြန်မာနိုင်ငံရဲ့ဇင်းမြစ်အခြေအနေလည်းအသေးစားတိကျကြမသိပါနဲ့မသိပဲနဲ့နိုင်ထက်စင်းနေလောက်တော့ကတော့တရားမျှတမှုမရှိဘူးဆိုပြီးတော့မစ္စယန်ဟီလီကိုရှုံးချပါတယ်ဒါပြမနာဥဖိုးကြီးရဲ့အမြင်ပါနောက်ထပ်ကျွန်တော်တို့ရှင်ဦးစိန်မောင်မေတ္တလာသူပြေးထားတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကူစရယ် Professor Yan Hili ဟာအစပိုင်းမှာမြန်မာနိုင်ငံရဲ့လူခွင့်ကိစ္စနဲ့ပတ်သက်လို့မှန်မှန်ကန်ကန်လေ့လာဆောင်ရွက်ပါတယ်တဲ့ Ranger ရေးပေါ်လာပြီးတဲ့အချိန်ကစပြီးတော့သူရဲ့ရည်တည်ချက်လှုပ်ဆောင်ချက်တွေဟာဘလိုက်မှုမကင်းတဲ့အဖြစ်ရောက်လာပါတယ်တဲ့မြန်မာနိုင်ငံအစိုးရရဲ့ရှင်းလင်းဖြေကြားချက်တွေတင်ပြချက်တွေတပ်မတော်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ရှင်းပြတာတွေကိုလက်မခံဘူးအလိညာတွေနောက်အစိုးရကတပ်မတော်ကိုကာဝယ်ပေးနေတာတွေဆိုပြီးတော့လက်မခံခဲ့ပါဘူးတဲ့သူကိုယ်တိုင် Ranger တိုင်းဝိုင်းအတွင်းမှာကွင်းစင်းလေ့လာတယ်မြန်မာနိုင်ငံအတွင်းမဝင်ရလို့အင်းဒီချင်းနိုင်ငံတွေသွားပြီးတော့လေ့လာမေးမြန်းတယ်အိကရရဲ့အပေါ်ရန်အမြင်တွေနဲ့အဖြစ်ပြက်ကိုအခြေခံပြီးတော့ကုလသမဂ္ဂကိုဆင်ခံနေတဲ့တပ်နာရဲ့အရင်းမြစ်ကိုမျက်ွယ်ပြုထားပါတယ်ဘက်လိုက်တဲ့သဘောတွေတွေ့ရပါတယ်ဒါကြောင့်မို့မြန်မာနိုင်ငံအစိုးရကသူ့ကိုလက်မခံဘူးပြုံခွင့်မပေးဘူးသူ့ရဲ့စီကံစားချက်တွေကိုလည်းကုလသမဂ္ဂမြန်မာကုစလေကအပြင်းထန်ခြေပကန့်ကွက်ပါတယ်ဒီလိုနဲ့ပဲ Professor Yan Hili တာဝန်ကုန်ဆုံးတဲ့အထိမြန်မာစုရနဲ့သဘောကိုလဲမှုတွေနဲ့ရင်ဆိုင်ပြီးတော့အခုဆုံးသက်သွားတာပါဒါတော့တော်ရှင်၃ရက်အမြင်မှာလက်ခံသူရှိတယ်လက်မခံသူရှိတယ်သဘောပါပဲကုတိယအမြင်သိကြပါလေခုလိုမျိုးလူတွေရဲ့တုံ့ပြန်ချက်ကအမျိုးမျိုးဖြစ်နေတယ်ကုတိယလူတို့ရဲ့မစ္စတာယန်ဟီလီပေါ်မှာထားတဲ့သဘောထားနဲ့ပတ်သက်လို့ကုသရရဲ့သုံးသက်ချက်သိကြပါမယ
်။ဆိုတော့ဗျာဒါကတော့ကျွန်တော်တို့ဒီရခိုင်အရေးပေါ်မှာသူရဲ့သုံးသက်ချက်ကကျွန်တော်တို့ဒီ energy အစိုးရရဲ့တုံ့ပြန်မှုပေါ်မှာကြည့်ပြီးတော့အားလုံးကနေပြီးတော့ပြောကြတဲ့ချက်တော့ပေါ့နော်။ကျွန်တော်အမြင်ကတော့ဒါကတော့ကျွန်တော်ဘက်ကနေကျွန်တော်ဟို ကျွန်တော်ချူတော့ကျွန်တော်ပြန်ကြည့်တဲ့အခါကျတော့ကျွန်တော်နိုင်ငံရေးတောင်းလဲမှုဖြစ်တယ်ကရှိတယ်ကျွန်တော်တို့ပြီးခဲ့တဲ့အခါကကျွန်တော်တို့ဒီလူခွေရဲ့လှုပ်ရှားသူလူခွေနဲ့ပတ်သက်တဲ့ကျွန်တော်တို့လူခွေတွေလာတော့ကျွန်တော်တို့နိုင်ငံရေးအခြေအနေကတမျိုးပေါ့နော်ဆိုတော့ကျွန်တော်ကကျွန်တော်စစ်ဘုတ်ကြိုးကြည့်တဲ့အုပ်ချုပ်တဲ့ဖြစ်နေဖြစ်နေတော့ကကျွန်တော်တို့ဒီလိုပုံကိုယ်တွေကတည်တည်တရားပုံကိုယ်တွေဖြစ်ခဲ့တယ်သူတို့လာပြီးသူတို့ချင်းတိုင်းဖို့တော်ဖို့လည်းအားလုံးအမှုလို့စူးစမ်းကြတာပေါ့နော်သူတို့ကကျွန်တော်တို့ဒီပြည်နယ်ခံပြည်သူတွေလူခွေရေးဆုံးရှုံးနေတဲ့သူတွေအတွက်သူတို့ကအရေးပါတဲ့လူတွေဖြစ်ခဲ့တာပေါ့ဆိုတော့မစ္စတာရန်ကြီးကြီးရဲ့တက်တနာကတော့သူရောက်လာတဲ့အချိန်ကအဲလွယ်မှားတဲ့အချိန်ပေါ့နော်ကျွန်တော် round time ဖြစ်သွားတယ်လို့ပြောရမှာပေါ့ဆိုတော့ဒီရခိုင်ကိစ္စဖြစ်တဲ့အချိန်နဲ့ဖြစ်သွားတယ်နောက်ပို့ဆိုးတာကကျွန်တော်တို့ဒီဟာကကျွန်တော်တို့ဒီကုလသမဂ္ဂဒီလိုမျိုးလူခွေရေးကျွမ်းကျင်နေသူတွေရဲ့အနေနဲ့ဟိုပထမဆုံးကြုံရတဲ့အခြေအားကိုပြောရမယ်ဆိုတော့ဟိုသူတို့အနေနဲ့ကဒီလိုအခြေအနေမျိုးကိုရင်ဆိုင်မှုအတွက်ကိုဒီမျိုးပြန်ရည်ရည်နေတဲ့အတွက်ကြုံအဖြစ်ပဲဟိုအတွက်ကြုံဖြစ်ပဲဆိုတော့ကဒီလိုမျိုးအရသာအဆွေအောင်မှာစစ်တပ်ကကျွန်တော်ဖိအားနဲ့ကျွန်တော်တို့ဒီအစီအကံဥပဒေဆိုင်ရာပေါ့နော်ပြဿနာတွေနဲ့ကြားမှာရှုပ်ထွေးနေတဲ့အနေအထားကိုရောက်သွားတယ်အဲ့ချိန်မှာသူကဟိုသူအမြင်အတိုင်းနဲ့သူ့ရဲ့ဒီပြင်သားချင်းတရားလိုပဲသူ့ရဲ့ချင်းတက်မှုသူ့ရဲ့သူ့ရဲ့နေပြောမှုသူ့ရဲ့တည်ပြမှုတွေကအဲ့ချိန်မှာဘယ်လိုဖြစ်ခဲ့လဲဆိုတော့တပ်မတော်နဲ့ပတ်သက်လို့ဟလာကျွန်တော်တို့ဒီအစိုးရကနေပြီးအားကိုးနေတဲ့အချိန်ပေါ့ဒါဒီလိုကျွန်တော်ဆက်စင်ရေးပြီးလုပ်နေရတယ်ဒီလူခွေနဲ့ပတ်သက်လို့ဟလာဒီလိုမျိုးဒီကျွန်တော်ရခိုင်ရေးနဲ့ပတ်သက်လို့ကျွန်တော်တို့ဒီပြဿနာတွေရေးဆိုင်ရတဲ့အချိန်မျိုးမှာဒီ miss ရဟိလေတင်ပြချက်တွေဘယ်လိုဖြစ်နေလဲဆိုတော့အစိုးရကိုဖိအားပေးသူဖြစ်လာမှာပေါ့ပြောချင်တာဘာလဲဆိုတော့အစိုးရကသူမနိုင်မနှင်းနဲ့သူကိုယ်တိုင်ကဝင်လို့လို့မရဘူးတခိုင်ကိစ္စလုံခြုံရေးတပ်ဖွဲ့တွေကိုအာမူပြီးလုပ်နေတဲ့အချိန်မှာဒီလုံခြုံရေးတပ်ဖွဲ့တွေနဲ့ပတ်သက်လို့ဟလာမယုံကြည်ဘူးဟလာဒီကျွန်တော်တို့ဒီထောက်ပြချက်တွေရှိတဲ့ဟာကကျွန်တော်အစိုးရကိုကူညီကြလို့မဖြစ်ဘဲနဲ့ဖိအားပေးသူဖြစ်တဲ့အခါကျတော့ကျွန်တော်ရှင်းတယ်မလို့အဖေနဲ့ကျွန်တော်တို့ဘေးရောကိုကြိုးနေဖြစ်လာဆိုတော့ကျွန်တော်အဓိကအမြင်ပြောရရင် miss Stanley ရဲ့ဒီအာဆန်တဲ့လူတွေလောက်ခဲ့သလိုပဲကျွန်တော်တို့ပြီးခဲ့တဲ့ဟလာလူခွင့်ရေးကိုယ်စလေလောက်ခဲ့သလိုပဲသူလောက်ပြရှိတာကိုလောက်ပြလေးလာပြရှိတာလေးလာပြီးမြင်တာကိုပြောတာပေါ့နော်ဆိုတော့အတိုင်းတင်ကကျွန်တော်တို့အဲ့လိုခြေနေဆိုးတဲ့အတိုင်းတင်တစ်ခုကိုရောက်သွားတယ်မတင်တတ်တဲ့ဆိုတော့သူကအထူးရောက်ဖို့ဟိုကူညီသလိုကူညီဖို့ကြိုးစားတော့လည်းပဲလူခွင့်ရေးတက်တနာကိုပြင်ပြဖို့ကြိုးစားဖြည့်ရှင်းဖို့ဟလာပြင်ပြတော့လည်းပဲဟိုအဲ့ဒီအခြေအနေဟာအထူးရအကျက်ပဲဖြစ်နေတဲ့အခြေအဲ့တော့ပြည်တွင်းစုံစမ်းမှုတွေနဲ့အဲ့ဒါဆွတ်ဆွဲမှုတွေနဲ့ဆက်တဲနေတဲ့အခြေအနေပေါ့တက်ပြီးပြားပြီးပြီးဖြစ်လာပေါ့နော်ဆိုတော့အဲ့ဒီမှာသူရဲ့တုံ့ပြန်မှုတွေကမတော့ဒီလိုတော့ဟိုဟိုအစိုးရတုံ့ပြန်မှုတွေကြသလိုဟိုလူအစိုးရဖြစ်တဲ့အတွက်အရင်အစိုးရတွေတော့လည်းမတူရဲ့ဟလာဟိုကျွန်တော်တို့လက်ရှိအစိုးရကိုထောက်ခံတဲ့သူတွေရဲ့ဆန့်ကျင်မှုတွေအဲ့ဒါအမြင်ဆောင်မှုတွေလည်းရသွားတယ်ဟုတ်ကဲ့ဆိုတော့အဲ့ဒီကျွန်တော်အမြင်ကတော့ Miss Yan ကြီးကသိုးမောမောင်ကြပြီးအဲ့တိုင်နေနဲ့တောက်သွားလို့ဒီလိုဖြစ်တယ်လို့ဆိုနေပါတယ
်ဟုတ်ကဲ့အဲ့တော့ဒါဆိုရှင် Miss Yan ကြီးလီထုတ်ခဲ့တဲ့အစီအစဉ်တွေရှိပါတယ်ဒီပေါ်မှာမြန်မာဆွေရဘက်ကတော့ဒါတစ်ဖက်သက်ဆန်နေတာတမှုမရှိဘူးအမြင်နဲ့တုံ့ပြန်ခဲ့တယ်ကိုတီဟာအမြင်မှာသူ့ရဲ့ဒီအစီအစဉ်တွေကမျက်မျက်တက်တာရောဖြစ်ရလားဘလို့မြင်ပါလဲ
ဆိုတော့ဗျဟိုကျွန်တော်တို့ကအချက်လက်ရရှိမှုဆိုင်ရာပြဿနာတော့ရှိတာပေါ့နော်ဆိုတော့ကျွန်တော်တို့ဒီအများတစ်စီပေါ့အရင်ဟိုပုံကူများတင်ပြခဲ့တဲ့အရာဒီ report တွေဆိုလို့ရှိလို့တင်ပြချက်တွေဆိုလို့ရှိရတယ်ဒီနေ့အရင်အစိုးရကမကြိုက်ကြဘူးနော်ဆိုတော့ဘာလို့လဲဆိုတော့ကျွန်တော်တို့အောက်ခြေမှာကျွန်တော်တို့ပြဿနာရှိတယ်လူခွင့်ရေးချိုးဖောက်ခါတယ်မတရားခံရတဲ့သူတွေအတန်လေးကိုသူတို့ဟိုကိုးကားပြီးတော့ကျွန်တော်တို့ပြုစုထားတာဖြစ်တယ်ဆိုတော့ဟိုလူခွင့်ရေးနဲ့ပတ်သက်တဲ့လှုပ်ရှားသူတွေကကျွန်တော်တို့နားလည်ဘလို့ဆိုလို့ရှိရင်တို့ရဲ့လှုပ်ရှားမှုကတို့မှာရှိတဲ့ကျွန်တော်တို့ဒီ source ကိုဟိုကျွန်တော်တို့အားကိုးရဲနောက်တစ်ခါကျွန်တော်တို့ဒီတိုင်းကမျက်နှာတွေလူတွေတိုင်းကြပြတယ်ပေါ့အဖြေပြုတာပေါ့နော်ဆိုတော့ဟို double check တော့အားနေတယ်ဆိုတော့ကျွန်တော်ပြောချင်တာပါလဲဆိုတော့ဒီစုံစမ်းစစ်ဆေးရဲဆိုတဲ့ data ဒီကတော့ကျေဝန်မှုတော့လိုတာပေါ့နော်အဲ့တော့ဟို miss ရခင်ကြီးမှာမဟုတ်ရှေ့ကလူတွေလုပ်ကြရတယ်ညာလဲဟိုလုတ်တက်လုတ်ထိုက်တာတွေပါတော့လည်းတချို့ဟာလေးတွေမှာအရင်ပွားပွဲလေးရှိတာတော့အမှန်ပဲကဆိုတော့အဲ့ဒါကဟိုကျွန်တော်အမြင်ပြောရရင်သက်သာမဟုတ်ဘူးအဲ့တော့မစ္စယန်ဟီးလီရဲ့ပြင်ပြချက်တွေကလည်းအစိုးရအားဖြင့်လည်းဒါကိုအသုံးချဖို့ပြီးတော့ဒီကပို့ပြီးတော့ကျယ်ရတဲ့လက်ဆိုင်နဲ့စုံစမ်းစစ်ဆေးဆက်လုပ်ဖို့ပဲကျွန်တော်အမြင်ပြောရရင်တော့ဟိုမစ္စယန်ဟီးလီရဲ့ပြင်ပြချက်တွေကအကုန်ခံစရာလည်းမလိုဘူးဟိုနောက်ကကျွန်တော်တို့ဒီတကယ်တော့ဝင်ပြီးပြဿနာတွေရှိရမယ်အစိုးရက reference group ဖြစ်ရုံပဲအဲ့တော့ကျွန်တော်အမြင်ပြောရရင်တော့အကျိုးအားလေးဟိုလက်ခံနိုင်ပွဲမရှိရသေးလည်းပါတိုးတော်လည်းပဲဒါဟာကျွန်တော်အမြင်ပြောရရင်တော့ဟိုအသုံးချရမယ်ဟလားဟိုကျွန်တော်တို့ဒီတင်ပြချက်တွေပဲလို့ပဲကျွန်တော်မြင
်ဟုတ်ကဲ့ကိုတီကကျေးဇူးပါကိုတီကကွန်မြူမင်းလီလိုင်းပေါ်မှာခန့်နေပြီးပါအောင်ခင်ဗျာတို့ရချင်းနေကျွန်တော်လှည့်ပေးချင်ပါတယ်အရင်ဆုံးကိုညီညီရဲ့ပေးစာလေးဖတ်ချင်ပါလေကိုညီညီကခတ်တူတူပို့တာပါမြမပြည်ဝင်ွင့်မရနိုင်တဲ့တမိုင်းကိုပိုက်ပြီးတော့ပြန်သွားရတဲ့သူပါတဲ့ဘက်လိုက်လှုပ်ဆောင်မှုတွေနဲ့ကုလသမဂ္ဂရဲ့ဂုဏ်သိက္ခာကိုကြာဆင်းခဲ့တဲ့သူပါတဲ့ဒါသူ့ရဲ့အမြင်ပေးပို့တာပါနောက်တစ်ခုကကျွန်တော်တို့ဒီဥလာထွန်းရဲ့ပေးစာဖတ်ချင်ပါလေဥလာထွန်းရေးတာကတော့လူခွင့်ရေးထူးကိုယ်စားလှယ်ပမောက္ခရန်ဤပြီဟာမြမလူခွင့်ရေးချင်းဒီအဆူအဆုံအနေထားမှာတာဝန်ထမ်းဆောင်ခွင့်ရသူဖြစ်ပြီးတော့သူ့ရဲ့တာဝန်ကိုတိကျပြတ်သားပွင့်လင်းစွာထုတ်ဖော်တင်ပြခဲ့တာဖြစ်ပေမဲ့စစ်တပ်ကိုအထိမခံနိုင်သည့်ဖြစ်စီစစ်တပ်မျက်နှာကိုကြည့်နေရတဲ့ရတားအစိုးရအနေနဲ့ကကိုယ့်ရဲ့မူကိုစွန့်ပြီးတော့ ကုသလေတော်ကြီးကိုပြည်ဝင်ခွင့်ပိတ်တာမျိုးစစ်တပ်အလို့ကြလုပ်ပင်းနဲ့ကမ္ဘာနဲ့ကုလသမဂ္ဂကိုပြစ်ပယ်နဲ့မျက်နှာပြက်ခံရတာလို့သူအနေနဲ့ပြောချင်ပါတယ်တဲ့ဒါဥလာထွန်းရဲ့မြင်မှာအဲတော့ရှင်လီလိုက်ပေါ်မှာတော့တဦးရောက်နေပါတယ်ကိုတိလက်မှုကိုတိလက်မှုတို့တို့ဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ရှင်ဟိလီယာကတော့သမဏပတ်ကြီးသမဏအတင်းချုပ်ပတ်ကြီးမထက်အောင်တော့တော်တဲ့လူတယောက်လူကျွန်တော်မြင်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့သူကအမှန်တရားကိုတင်ကြတဲ့လူထောက်ပြတဲ့လူဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့နော်စစ်တပ်အဖွဲ့ကြီးစစ်အဖွဲ့ကြီးကလက်မခံတာဖြစ်ပါတယ်နော်မြို့ကြီးသားတွေနော်နောက်ကုမ္ပဏီဖွဲ့စည်းရေးနဲ့အဲ့ဒီခံလာတဲ့လူတွေကတော့လက်ခံဖြစ်ပါတယ်ခင်ဗျာကျွန်တော်တို့တိုင်းရင်းသားပြည်သူတွေကတော့သူ့ကိုကံမကျေစုပါတယ်ထောက်ခံပါတယ်လက်ခံပါတယ်ငယ်ရင်းလီလို့နော်လူမျိုးနော်နောက်ဟိုနော်ပေါ်လာပါသေးလို့ကျွန်တော်တို့ဆန္ဒပြုပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကုတီးလက်မှုကျွန်တော်ကိုအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခုနကကုတီးလက်မှုပြောတာကြားပါမယ်သူတိုင်းရင်းသားတွေအဓိကတော့ကျွန်တော်လည်းသတိထားမိပါတယ်ဥပမာဆိုလို့ရှိရင် तू ကချမ်းကချင်ပြည်နယ်ကိစ္စရှမ်းပြည်နယ်မြောက်ပိုင်းကိစ္စရခိုင်မာတော်မရွန်ကြာကြီးကိစ္စဒါနဲ့ပတ်သက်ပြီးတော်တော်လေးရေးသားခဲ့တော့တော်တော်လေးအချိန်ကာလမှာဖော်ပြခဲ့တော့ဒီတန်းသားလူငယ်စုတော်များရဲ့ထောက်ခံမှုရပါတယ်ဒါပေမဲ့ရခိုင်ကတော့ထောက်ခံမှုချွင့်ချက်ပေါ့နော်အဲ့တော့ဒီဒါပေမဲ့လည်းပြဿနာက assess ပေါ့ဟောပေါ့နော် तू အနေနဲ့ဗမာပြည်ဝင်ခွင့်မရတာမြန်မာအစိုးရကသူ့ကို corporate ပူးပေါင်းဆောင်ရွက်မှုမရှိတာဒီအချိန်လေးတွေကြုံခဲ့ရပါတယ်အဲ့တော့ပြောမယ်ဆိုရင်အထူးကိုယ်စားလှယ်အနေနဲ့သူတာဝန်ထမ်းဆောင်နေရတဲ့အချိန်မှာအခက်အခဲဆုံးအခြေအနေတွေကိုအမျိုးမင်းတို့ကလည်းသူနဲ့လည်းထိစပ်မှုရှိမှာပါအဲ့တော့အခက်အခဲဆုံးအခြေအနေတွေအဖြစ်အတည်ပြောမယ်ဆိုရင်ဘာလို့ပြောနိုင်မလဲခင်ဗျအ
တမအဦးဆုံးကတော့ तू ကဒီလူမျိုးပြည်ဝင်ခွင့်ဗီဇာတောင်းရပါလေတောင်းပြီးလို့ရှိရင်ဒေနီယာတွေကိုတွားကြည့်နေဆိုရဲဟာကို तू ကအစိုးရကိုပြပြရပါတယ်ဒါပေမဲ့အစိုးရကဒေနီယာတွေခွင့်ပြုပါတယ်ဆိုရဲခွင့်ပြုချက်အတိုင်းနဲ့တွားလို့ရတယ်ဗျဗီဇာရတယ်ဆိုပြီး तू တွားကြည့်နေနေရတွားလို့မရဘူးဒါကကုလသမဂ္ဂရဲ့ protocol ရုပ်ထုတ်လို့ဒီတိုင်းဖြစ်ပါတယ်အဲ့တော့ကျွန်တော်နဲ့တွေ့ရှိတဲ့အချိန်မှာကျွန်တော်တို့နည်းနည်းပါတွေ့ရတယ်ဆိုတာအရင်အစိုးရလက်ထက်တည်းကကျွန်တော်တို့ကြုံတွေ့ရတဲ့ချက်ချက်တခုကသွားချင်တဲ့သူတွေ့ဆုံမှုတဲ့တည်င်းမှန်ကန်ရရှိဖို့အတွက်သွားဖို့အတွက်ဒီအကြံပြုတဲ့နေရာတွေကိုသွားဖို့မပေးတဲ့အရာမျိုးကျွန်တော်ဖြစ်တယ်ဥပမာကျွန်တော်တို့ဒီရခိုင်ဒေသမှာရှိနေတဲ့စခန်းတွေကိုသွားပြတွေ့မယ်ဆိုလို့ရှိရင်ခုနလိုကျွန်တော်တို့ဒီတက်ကရှိနေတော့မွတ်စလင်များအများဆုံးနေထိုင်တဲ့စခန်းမျိုးရခိုင်နဲ့တွေ့ဖို့အတွက်စီစဉ်ထားတဲ့နေရာမျိုးဆိုလို့ရှိရင်သူကရခိုင်ပြည်သူနဲ့တွေ့ဖို့အတွက်ဒီစီဒီဘီလုံးကျွေးရခွင့်ပြုရဟာဒီဖြစ်တယ်အဲ့တော့သူ့ကိုခွင့်ပြုတဲ့ဒီမွတ်စလင်များရှိတော့ဒေတာဒီမှာရှိမွတ်စလင်ရှိတဲ့ဒေတာကိုသွားပြီးတွေ့တဲ့အခါမှာဘာဖြစ်လာလဲဆိုတော့သူကတစ်ဖက်ပဲယူပါတယ်ဒီအချက်ကိုပဲကိုးကားပါတယ်ဆိုတော့တစ်ဖက်ကတက်ခိုက်ပြီးဖြစ်လာတယ်အမှန်တော့အစိုးရကစီစဉ်ပေးတဲ့အခါမှာဒီအရွယ်ခွင့်ပြုရဆိုလို့သူမှရတဲ့နေရာသွားရအရာမရှိတယ်နောက်ဆက်တစ်ခုကတော့သွားဖို့အတွက်ခုနကပြီးသွားရနေရာကချင်းနဲ့ဒီချမ်းဒေတာနဲ့ရခိုင်ဒေတာနဲ့မီဒီရောနဲ့ရန်ကုန်နဲ့အင်းစိန်ထောင်နဲ့စတဲ့သွားမယ့်နေရာတွေအများကြီးဒါပေမဲ့သူ့ကိုထုတ်ပေးထားတဲ့ရက်ကကျွန်တော်ဟိုတပတ်လောက်ပဲရှိတပတ်လောက်ပြီးမှအဲ့လိုသွားနိုင်ဖို့အတွက်ကျွန်တော်မြန်မာနိုင်ငံရဲ့လမ်းခီးသွားလာမှုအခြေအနေနဲ့ဆိုရင်ဟိုရောက်တဲ့အချိန်ကခဏလေးပဲရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ပြည်စုံစုံလောက်တော့သုံးသပ်မှုထပ်ပေါ်နိုင်အောင်လူများစွာနဲ့ပြည်ပြောမင်းမြန်နိုင်တဲ့တည်င်းချက်လေးရယူနိုင်အောင်လုပ်ဆောင်တဲ့အခါမှာအခက်အခဲတွေအများကြီးရှိခဲ့တာတော့သူကိုယ်တိုင်ထုတ်ပြန်တဲ့ပညာချက်တွေဒီမှာလည်းကျွန်တော်တွေ့ခဲ့ရပါတယ်ဒါကသူ့ရဲ့အခက်အခဲတစ်ခုပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုထပ်မေးချင်တာကဒီ Ranger ဆိုတဲ့အတုံးနှုံးမြန်မာစွာကလည်းလက်မခံပါဘူးမြန်မာလူလူတော်များများကလည်း Ranger လို့ပြောလို့ရှိရင်ဒေါ်လစ်ခါသည်ဖြစ်ကြတယ်အဲ့တော့ဒီနေရာမှာသူဒီဆောင်ရွက်ချက်တင်နဲ့ပတ်သက်လို့မြန်မာပြည်ပေါ်မှာသဘောထားမကောင်းဘူးနောက်တချို့ဒေါ်ဆန်းစုကြည်နဲ့သူနဲ့ဆင်မပြေဘူးဒေါ်ဆန်းစုကြည်ပေါ်မှာသဘောမမကောင်းဘူးဆိုတဲ့ဟာမျိုးတွေစာမျိုးတွေအခုဆွေးနွေးပွဲအတွက်စာတော်များကျွန်တော်တို့ရပါတယ်အကြောင်းလို့သူကဒေါ်ဆန်းစုကြည်ပေါ်မြန်မာလူလူပေါ်သဘောထားမကောင်းဘူးဒါကြောင့်မို့ဒီလိုအစီအစဉ်အမျိုးတွေထွက်လာတယ်ဆိုပြီးတော့ပြောပါတယ်အဲ့တော့ကျွန်တော်သိချင်တာကအော်မျိုးဝင်းတို့ထိစပ်ထားတဲ့လူတွေဆိုတော့သူ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့တဘောလားလူခွေနဲ့ပတ်သက်လို့တဘောလားဘလူးများတိခေါမိပါလဲ
သူကတော့ဒီရိုဟင်ဂျာဆိုတဲ့နာမည်ကိုသုံးပါတယ်ဒါဘာလို့သုံးပါလဲဆိုတော့သူ့တိုင်ကြီးကရှိခါခဲ့တဲ့မစ္စတာကန်တန်နောအစဒီနာမည်တွေကိုသုံးထားတယ်ဒီစကလုံးကကုလသမဂ္ဂမှာသုံးတော့ကုလသမဂ္ဂကဒီသုံးဆွဲမှုအတွက်လှုပ်ဆောင်ထားတော့စကလုံးဖြစ်တဲ့အတွက်သူကဒါအောင်မသုံးပါဘူးပြောလို့မရဘူးကုလသမဂ္ဂလက်ခံထားတဲ့အဝန်ဝိုင်းအောက်ကိုရောက်သွားပြီတရားဝင်လို့သတ်မှတ်ထားတော့နာမည်တစ်လုံးနဲ့ဖြစ်နေတဲ့အတွက်တရားကိုသူသုံးတယ်အဲ့တော့ရိုဟင်ဂျာလို့အတိအမှန်မပြည့်တဲ့လူကဒီအမျိုးသမီးရောရိုဟင်ဂျာလို့တုံ့ပြန်တာရိုဟင်ဂျာဘက်ကဒီစာနာမှုတွေပေးတယ်ကိုကြီးဒီဘက်မျက်နှာလိုက်တယ်ဆိုတော့ထင်သွားတဲ့သဘောမျိုးအဲ့ဒါမျိုးဖြစ်သွားနိုင်လို့ယူဆတယ်အမှန်တော့ကုလသမဂ္ဂသုံးတဲ့စကလုံးကိုကုလသမဂ္ဂမှာတာဝန်ထမ်းဆောင်တဲ့သူတို့ကတုံ့ပြန်ဖြစ်ပါတယ်ဒါသူ့ရဲ့ဒါသူ့ရဲ့ပုံကွေရဲ့တိကျမှုပဲနဲ့ဒီ professional ရက်တီချက်နော်ဝန်ထမ်းတစ်ခုရဲ့ဝန်ထမ်းတယောက်ရဲ့ဒါမှမဟုတ်ရှေ့ဒီမှာခန့်အပ်ထားတဲ့သူတူရဲ့ရက်တီချက်လို့ကျွန်တော်ထင်တယ်နောက်တစ်ခုကသူကထူးခြားချက်တစ်ခုကတော့အရင်လူခွေစုံစမ်းစစ်ဆေးကော်မရှင်ဒီအရာရှိတွေကလူခွေချိုးဖောက်မှုပြောပြီးမယ်သူကဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်လို့သူကထုတ်ဖော်ပြောဆိုမှုတစ်ခုရှိခဲ့တယ်ဒါတော့ဒေါ်အောင်ဆန်းစုကြည်ကဒီလိုမျိုးလွတ်နိုင်တဲ့ကိစ္စတွေရှိပေမဲ့ဒီလောက်ထိမလွတ်ဘူးဆိုတဲ့ပြောကြားချက်ကဒေါ်အောင်ဆန်းစုကြည်ကိုအလုံးကျူးကိုးကွယ်တော်သူများဒေါ်ဆန်းစုကြည်ကိုလုံးဝအထင်မှတ်မဲ့အရင်ချစ်မြတ်လို့တော်သူများကဒါဒေါ်စုတော့စော်ကားပြီဆိုပြီးတော့ဒေါ်စုဘုံမှာသူမုန်းကြည့်နေပြီးမနာလို့ဖြစ်နေတဲ့စတဲ့အတွေးမျိုးတွေတော့သူ့ကိုဒေါ်အောင်ဆန်းစုကြည်ဘုံမှာဒီလိုစိတ်ထားတွေထားပါတယ်ဒွေးညာဆက်စကလုံးတုံးချင်းကမျက်နှာလဲရရောက်ပါတယ်ဆိုတဲ့ပြောဆိုချက်ပဲကျွန်တော်တို့ထွက်လာတယ်လို့ကျွန်တော်ယူဆတယ်ဗျာ
ဟုတ်ကဲ့အဲ့တော့ကျွန်တော်နောက်ဆုံးတစ်ခုမိချင်ပါတယ်ကိုကနှစ်ယောက်လုံးကိုရင်းလုံးကော်မျိုးမင်းဖြစ်ပေးစေချင်ပါတယ်တော်မစ်ဂျန်ဟီလီကိုနေရာကနေဖယ်ဖို့တခြားတယောက်စားထိုးဖို့မြန်မာစုကလည်းတောင်းနေပါတယ်ပြောမစုံသူ့တာဝန်ရလည်းလုံးဝကုန်ပါပြီနောက်ထပ်စားထိုးလာမယ်အဲ့တော့စားထိုးလာမဲ့လူကောမြန်မာလူထုတွေမြန်မာစုရတွေသူတို့အနေနဲ့စိတ်ကြိုက်ဖြစ်မဲ့ကုသိုလ်မျိုးရပါမလား
ကျွန်တော်တို့ဒီရွေးချယ်တဲ့နေရာမှာဘာလို့ကြည့်ရလဲဆိုတော့မြန်မာစုရအဆင်ပြေမဲ့လူမျိုးပုံစံမျိုးကျွန်တော်ရွေးမှာမဟုတ်ဗျလူခွေနဲ့ပတ်သက်လို့အတွေ့အကြုံရှိရလူနောက်ကလူခွေဘူဝါဒတွေပေါ်မှာကင်ဆယ်ပြီးတော့လွတ်ဆောင်နိုင်တဲ့သူနောက်ကသူ့နိုင်ငံတွေကလည်းဒါနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်အစီအစဉ်ဖြစ်တယ်လူရွေးမှာပါအဲဒီတော့ကျွန်တော်တိုက်ကြည့်ရချင်းကလည်းလူခွေကိုအမှန်တမ်းပြောလို့ရှိရင်အရင်ကသူရဲကောင်းလို့ပြောလက်ခံပြီးမယ်အခုဆိုရင်လူခွေကြောင့်ပြောတာနဲ့ဟိုဒီပါတဲ့တရားကမဲ့လူဆိုတဲ့အမည်မျိုးဖြစ်တော့လူခွေအမှန်တကယ်ပြောလာပြီဆိုရင်အောင်ရှိအစိုးရအပါဝင်လက်မျက်ကိုင်တပ်ဖွဲ့တွေနောက်နေစစ်တပ်လူမျိုးဒီလူမျိုးရဲ့အဖွဲ့တွေအကြောင်းပြောလာလို့ဆိုတော့မကြိုက်တဲ့လူကတော့ရှိလာအစင်လာပါပဲအဲဒီတော့လူခွေစုံစမ်းစစ်ဆေးကော်မရှင်ဆိုတာအစိုးရကြိုက်ဖို့အတွက်လုပ်ဆောင်တာမဟုတ်ပါဘူးเนาะသူရဲ့လူခွေရက်တီချက်ပေါ်မြတီပြောလူခွေချစ်တယ်ကိုတမသမတ်ရှိရှိဓမ္မတိကံကြကြစုံစမ်းစစ်ဆေးပြီးတော့ဒါပေါ်ထုတ်ရေးသားမယ်တာဝန်ချိန်တဲ့သူပဲကျွန်တော်ဖြစ်ကျပူအပူရေးကြည့်ပါလေအဲ့တော့ပြောပြီဆိုလို့ရှိရင်တော့တိုက်တယ်လို့ရှိတယ်မတိုက်တယ်လို့ရှိမှာပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်ကိုတီဟောက်စက္ကန့်30လောက်ပဲချိန်ရပါလေနောက်ထပ်ကုစလေကိုကုတီဟောက်ဘယ်လိုများမြင်ပါလဲခင်ဗျာမြန်မာလူလူကြိုက်ဖြစ်ပါမလ
ားကျွန်တော်တော့တော့ဟိုဒီဘက်ကတော့တိုင်ပင်ရပဲတော့ဒီတိုင်ပင်ကအခုချိန်တော့ကောင်းပြီဗျာကောင်းပြီဆိုတော့ကျွန်တော်တို့ဒီ report လည်းထွက်တာအခါကျတော့ကျွန်တော်တို့ထိုင်ကြောင်းအဲ့ဒီမှာဝန်ခံနာလည်းရှိတော့ဒီမိုက်နောက်နောက်တဲ့သူကမစ်ဆန်ကြီးတွေကပွဲမပြတ်တော့ဘူးလို့ထင်တယ်အဲ့တော့သူပပနဲ့နဲ့နဲ့ကြိုက်ဝင်နေတော့ကျွန်တော်ထင်တယ်အဆင်ပြေပါလိမ့်မယ်လို့ထင်တယ်ဟိုဒီကအချိန်အခါအခွင့်ပြုနေပြီဖြစ်တယ်ပဲအခုဒါမဲ့ကျွန်တော်တို့ကိုယ်စလဲအနေနဲ့ကတော့ကျွန်တော်ခင်ဗျာအများကြီးထုတ်ထုတ်နိုင်ပါလိမ့်မယ်လို့ထင်တယ
်ဒီ
ကပါနဲ့မှုလေဒီအခုရတဲ့သဘောထားနဲ့တက်မလို့သဘောထားကိုချိန်ကြည့်ပြီးတော့ကစားသွားနိုင်မှုပဲကိုင်ပြတ်သွားနိုင်မှုပဲလို့ထင်တယ်
ဟုတ်ကဲ့ကိုတီးရဆိုလိုတာက ICU ကိုနောက်ဆုံး report ကိုပြောဆိုလိုတဲ့သဘောရပါတယ်ခင်ဗျာကျွန်တော် daily life season အချိန်ဆွေးသွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ကွန်မြူမင်းနဲ့ကိုတီးဟာ channel production တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ဒီမှာကျွန်တော်ကပြပါ